This is Radio NUG, the voice of National Unity Government of Myanmar, broadcasting for Myanmar's Spring Revolution. Radio NUG is transmitting from shortwave 16 meter 17.79 MHz at 8:30 a.m. and 25 meter 11.94 MHz at 8:30 p.m. Myanmar Standard Time. Mingla ba shin. မြန်မာနိုင်ငံရဲ့အစိုးရရဲ့အသံထုတ်ဌာန Radio NUG ကိုမနက်ပိုင်း 8:00 ခွဲမှလိုင်းတူ 16 မီတာ 19.89 MHz ညပိုင်း 8:00 ခွဲမှလိုင်းတူ 25 မီတာ 11.66 MHz တို့မှာဓာတ်ရိုက်ဖမ်းယူနိုင်စေပါတယ်ရှင်။ဒီမှာအပောင်းနဲ့ပြေဆုံးကြပါစေ။အခုချိန်ကစပြီး Radio NUG အစီအစဉ်တွေကိုဓာတ်ရိုက်အသံလွှင့်ပေးနေပါတယ်ရှင်။
ဗီဒီယိုအန်ယူဂျီကိုနားဆင်နေကြတဲ့သောတာရှင်များနဲ့မြန်မာနိုင်ငံသူနိုင်ငံသားအပေါင်းတဘာဝဘေးစစ်အာဏာရှင်ဘေးတို့ကနေကင်ဝေးပြီးကိုစိတ်နှပါအေးချမ်းလုံခြုံကြပါစေလို့ရေဒီယိုအန်ယူဂျီမှဦးစွာပထမနှုတ်ခွန်းဆက်တာအပ်ပါတယ်။ဒီကနေ့2024ခုနှစ်နိုဝင်ဘာလ6ရက်နေ့ရေဒီယိုအန်ယူဂျီရဲ့ညပိုင်းစီစဉ်တွေကိုစတင်တင်ဆက်ပေးပါတော့မယ်ရှင်။ခုပထမဆုံးရေဒီယိုအန်ယူဂျီစီးရီးသတင်းကောင်းနှုတ်ချက်ကိုရန်နိုင်ကဖတ်ကြားတင်ပြပေးပါမယ်ရှင်
။ရေဒီယိုအန်ယူဂျီသောတာရှင်များမင်္ဂလာပါခင်ဗျာ။ကိုချင်းအစပြီး2024ခုနှစ်နိုဝင်ဘာလ6ရက်နေ့ညပိုင်းမှာတင်ပြပေးမယ်။ Radio NUG စီးရီးသတင်းများကိုကျွန်တော်ဂျန်နိုင်ကဖတ်ကြားတင်ပြပေးသွားမှာဖြစ်ပါရခင်ဗျာ။ပထမဆုံးတင်ဆက်ပေးမယ့်စီးရီးသတင်းကတော့တောင်ကုန်းမြို့နယ်ကပန်းမြောက်တောင်စစ်တပ်မြောက်စခန်းကိုအေးအေးတိုက်ခိုက်သိမ်းပိုက်တဲ့သတင်းပဲဖြစ်ပါတယ်။ရခိုင်ပြည်နယ်တောင်ကုန်းမြို့ကအမှန်ငါစစ်စင်ကုကဲမှုဌာနချုပ်စကကခ9နဲ့3မိုင်ကျော်သာဝေးတဲ့ပန်းမြောက်တောင်ပေါ်ကစစ်ကောင်စီမြောက်တပ်စခန်းကိုရခိုင်တပ်တော်အေအေကသိမ်းပိုက်လိုက်ပြီလို့ဒေသတွင်းသတင်းတွေကဆိုပါတယ်။ပန်းမြောက်တောင်အမြောက်တိုင်းရင်းကိုအေအေကအောက်တိုဘာလ30ရက်ကစပြီးထိုးစစ်ဆင်တိုက်ခိုက်ခဲ့တာဖြစ်ပြီးနိုဝင်ဘာလ3ရက်နေ့မှာအပိသက်သိမ်းပိုက်ရရှိခဲ့တာလို့စစ်ရေးအခြေအနေသိသူတွေရဲ့အဆိုကိုကိုးကားပြီး Western News ကဖော်ပြပါတယ်။အေအေရဲ့ထိုးစစ်ကိုစစ်ကောင်စီဘက်ကလေကြောင်းကနေဘုံးတွေကျဲပြီးခုခံသလိုတောင်ကုန်းမြို့မှာရှိတဲ့တပ်ရင်းတွေကလက်နက်ကြီးတွေနဲ့တောက်လျှောက်ပစ်ကူပေးနေတဲ့ကြားကအေအေကသိမ်းပိုက်လိုက်တာလို့သိရပါတယ်။ပန်းမြောက်တောင်စကန်းသိန်းတိုက်ပွဲမှာစစ်ကောင်စီဘက်ကတေဆုံးသူများပြီးလက်နက်နဲ့တကွတပ်ပြန့်ဆုတ်လာတဲ့သူတွေလည်းတွေ့ရတယ်လို့ဒေသနေပြည်သူတွေကဆိုပါတယ်။ပန်းမြောက်တောင်အမြောက်တိုင်းရင်သိမ်းပိုက်ရရှိတာနဲ့ပတ်သက်လို့အေအေဘက်ကနိုဝင်ဘာလ6ရက်နေ့မိုးလပိုင်းအချိန်ထိထုတ်ပြန်တာမရှိသေးပေမဲ့နေမြေတပ်ဖွဲ့ဝင်တွေကတဆင့်စစ်ရေးသတင်းရင်းမြစ်တွေကအတည်ပြုထားတယ်လို့လည်း Western News ကဖော်ပြပါတယ်။ပန်းမြောက်တောင်နဲ့စကကခ9တက်ချားမှာရှိတဲ့တိန်တောင်ရက်ကွက်ဝီလူဝန်ကျောင်းတိုက်ရှိရာတောင်ပေါ်မှာတက်ဆုတ်လာတဲ့စစ်ကောင်စီတပ်ဖွဲ့ဝင်တွေတက်ဆွဲထားပြီးစကကခ9တက်မကတပ်ဖွဲ့ဝင်တွေနဲ့ပူးပေါင်းကအေအေထိုးစစ်ကိုပြန်လည်တိုက်ခိုက်ဖို့ခံစစ်ပြင်နေတာလည်းရှိတယ်လို့ဆိုပါတယ်။လက်ရှိမှာလည်းတောင်ကုန်းမြို့ထဲမှာအပြစ်မဲ့ရဲသားပြည်သူ6000ကျော်ပိတ်မိနေပြီးစစ်တပ်ကမြို့ပြင်ထွက်ခွင့်မပေးဘဲလူသားတိုင်းကအုံပြုနေရ။ရဲသားချို့ဟာလေကြောင်းအန္တရာယ်နဲ့လက်လက်ကြီးအန္တရာယ်ကနေကာကွယ်ရမယ့်အခြေခံချက်တွေကိုမသိတာစစ်လက်နက်ပစ္စည်းဆိုင်ရာအသိပညာအားနည်းတာတွေကြောင့်လေရင်ပြန်ဝဲနေချိန်မှာအိမ်ပြင်ထွက်ပြီးကြည်နေတာတွေရှိနေတဲ့အတွက်လူငယ်တွေကပဲလေကြောင်းအန္တရာယ်အသိပညာပေးတာတွေလုပ်ပေးနေရတယ်လို့သိရပါတယ်ခင်ဗျာ။အခုတခါပေါင်ကောင်းမြို့နယ်မှာတော်လိုင်းတပ်ဖွဲ့တွေရဲ့သတင်းစုံစမ်းနေတဲ့သတင်းပေတူးကိုပြစ်ခတ်ရှင်းလင်းခဲ့တဲ့သတင်းကိုတင်ဆက်ပေးပါမယ်။ပဲခူးတိုင်းနောင်ချမ်းပေါင်ကောင်းမြို့နယ်မှာစစ်တပ်အတွက်စစ်သားသစ်စုဆောင်ပြီးတော်လိုင်းတပ်ဖွဲ့တွေရဲ့သတင်းတွေစုံစမ်းနေတဲ့စစ်တပ်သတင်းပေကျော်မင်းထွန်းခေါ်ဖူးနီကိုပြစ်ခတ်ရှင်းလင်းတယ်လို့ပြည်ခရိုင်ပြည်သူ့ကာကွယ်ရေးတပ်မတော် 3631 PPTF တပ်ရင်းကဒီနေ့နိုဝင်ဘာလ6ရက်မှာထုတ်ပြန်ပါတယ်။ပေါင်ကောင်းမြို့နယ်တမန်ကိုင်းအုပ်စုကံကလေးရွာကကျော်မင်းထွန်းခေါ်ဖူးနီကိုကံကလေးရွာနဲ့ဗန်မွေးပြန်ရွာကြားမှာပြေခိုင်ပြည်သူ့ကာကွယ်ရေးတပ်မတော် 3631 PPTF တပ်ရင်းတပ်ခွဲ9ကပြစ်ခတ်ရှင်းလင်းခဲ့တာဖြစ်ပြီးနေရာမှာတွင်ပွဲချင်းပြီးတည်ဆုံသွားတယ်လို့ဆိုပါတယ်။တည်ဆုံသူဖို့နီဟာအကြမ်းဖက်စစ်ကောင်စီအတွက်စစ်မှုထမ်းစုဆောင်းတာ၊လူဦးတော်လည်ရေးထောက်ဖို့တပ်သားများပါဝင်ပြည်သူ့ကာကွယ်ရေးတပ်ဖွဲ့တွေရဲ့သတင်းတွေကိုစုံစမ်းပြီးပေါင်းတလေရဲစခန်းမှာ3ကြိမ်တည်းမနဲ့တိုင်တန်းကသတင်းပို့ခြင်းဒေသပြည်သူနှုတ်ကို PPTF နဲ့ဆက်သွယ်ရှိတယ်ဆိုပြီးဓာတ်နဲ့ထိုးခဲ့သူဖြစ်တယ်လို့သိရပါတယ်။ဒါပြင်ကျော်မင်းထွန်းကဖို့နီခြေရွာနေပြည်သူတွေကိုအချင်းရှိတိုင်းစိန်ခေါ်လေးရှိပြီးမင်းတို့မှာ PDF အဖွဲ့ရှိတယ်လို့ငါမှလည်းပြည်သူချစ်တဲ့ဘာဘမင်းအောင်လာရဲ့ပြည်သူစစ်တပ်ရှိတယ်။တရွာလုံးကိုမီးရှို့ပြားချပစ်မယ်ဆိုပြီးချင်းကြောင်နေသူလည်းဖြစ်တယ်လို့ဘီခေပြည်သူကာကွယ်ရေးတပ်မတော် 3631 PPDF တိုင်းရင်ကအသိပေးထားပါလေ။တော်လိုင်းတပ်ဖွဲ့ဝင်တွေဘက်ကစစ်ရေးအရှိန်မြင့်ကအချမ်းပတ်စစ်ကောင်စီတပ်ဖွဲ့ဝင်များစစ်သားရဲထွေအုပ်စည်းရေးများအုပ်ချုပ်ရေးမှူးများဗျူဇော်ဒီတပ်ဖွဲ့ဝင်များတရင်ပေးလမ်းပြသူများကိုပြက်ပြက်သားသားအရေးယူဆောင်ရွက်နေခြင်းဖြစ်တာကြောင့်ပြည်သူလူထုအနေနဲ့စေအုပ်စုနဲ့နှီးစက်ရနေရာတွေကိုရှောင်တိန်သွားလာနေထိုင်ကြဖို့ပြည်ခံပြည်သူကာကွယ်ရေးတပ်မတော် 3631 PPTF တရင်ကသတိပေးထားပါတယ်ခင်ဗျာ ခုဆက်လက်ပြီးတောင်ပြည်အတွင်းတင်သွင်းတဲ့စားတောက်ခုံ73စီမျိုးမျိုးနဲ့အိမ်သုံးကုန်ပစ္စည်းများအတွက်အခွန်ကင်းလွတ်ခွင့်ပြုမယ်လို့ TNLA ပြောကြားတဲ့သတင်းကိုတင်ဆက်ပေးပါမယ်။တောင်ပြည်အတွင်းမှာရှိတဲ့ဒေသနေပြည်သူလူထုရဲ့အခက်အခဲတွေကိုဖြေရှင်းနိုင်ဖို့တောင်ပြည်အတွင်းတင်သွင်းလာတဲ့စားတောက်ခုံ73စီမျိုးမျိုးနဲ့အိမ်သုံးကုန်ပစ္စည်းများအတွက်အခွန်ကင်းလွတ်ခွင့်ပြုမယ်လို့ပလောင်ပြည်နယ်လွတ်မြောက်ရေးတပ်ဦး PSLF TNLA အကောက်ခွန်ဌာနကပြောပါတယ်။တောင်ပြည်အတွင်းမှာရှိတဲ့ဒေသနေပြည်သူလူထုရဲ့အခက်အခဲတွေကိုဖြေရှင်းနိုင်ဖို့တောင်ပြည်အတွင်းတင်သွင်းတဲ့သွင်းကုန်ပို့ကုန်အပေါ်အခွန်ကင်းလွတ်ခွင့်ပြုလိုက်ကြောင်းအော်တိုဘာလ25ရက်နေ့ကတည်းကအတိပေးထုတ်ပြန်ပြီးဖြစ်တယ်လို့ဆိုပါတယ်။ဒီအခွန်ကင်းလွတ်ခွင့်မှာတောင်ပြည်အတွင်းတင်သွင်းတဲ့စားတောက်ကုန်ပစ္စည်းများ73စီမျိုးမျိုးနဲ့အိမ်သုံးကုန်ပစ္စည်းတွေသာအကျုံးဝင်တယ်လို့သိရပါတယ်။ပြည်မဒေသဖြစ်တဲ့မန္တလေးကနေတောင်ပြည်အတွင်းကိုတင်သွင်းလာတဲ့သွင်းကုန်တွေဖြစ်တဲ့စားတောက်ကုန်ပစ္စည်းများ73စီမျိုးမျိုးအိမ်သုံးကုန်ပစ္စည်းများနဲ့တောင်ပြည်အတွင်းအချင်းချင်းကူးတန်းရောင်းဝယ်တဲ့သွင်းကုန်ပို့ကုန်တွေအပေါ်အခွန်ကောက်ခံမှာမဟုတ်ကြောင်းနဲ့ဒေသနေပြည်သူလူထုအပေါ်အခွန်ကင်းလွတ်ခွင့်ပေးသွားမယ်လို့အသိပေးထားပါတယ်။ဒါပေမဲ့တောင်ပြည်နဲ့တရုတ်ပြည်ကြားကူးတန်းရောင်းဝယ်တဲ့သွင်းကုန်ပို့ကုန်ကုန်ပစ္စည်းများနဲ့တောင်ပြည်ကနေပြည်မဒေသဖြစ်တဲ့မန္တလေးဘက်တင်ပို့တဲ့ကုန်ပစ္စည်းတွေကိုတော့ PSLF TNLA အကောက်ခွန်ဌာနအနေနဲ့အခွန်ကောက်ခံမှာဖြစ်တယ်လို့သိရပါတယ်ခင်ဗျာ။အခုတခါငဖဲမြို့နယ်အမ်ပရန်လမ်းပိုင်းကစစ်စခန်းနှစ်ခုကိုတောင်တိုင်းတပ်တွေတိုက်ခိုက်စစ်တပ်ဘက်က10ဦးခန့်သေဆုံးဆိုတဲ့သတင်းကိုတင်ဆက်ပေးပါမယ်။မကွေးတိုင်းငဖဲမြို့နယ်ကအမ်ပရန်လမ်းပိုင်းကိုလုံခြုံရေးယူထားတဲ့စစ်ကောင်စီတပ်စခန်းနှစ်ခုကိုတောင်တိုင်းတပ်တွေတိုက်ခိုက်ရမှာစစ်တပ်ဘက်က10ဦးခန့်သေဆုံးနိုင်တယ်လို့ PRA မကွေးကဒီနေ့နိုဝင်ဘာလ6ရက်မှာထုတ်ပြန်ပါတယ်။ငဖဲမြို့နယ်ကုန်ကြီးကျေးရွာထိပ်ဘုံဘောလမ်းစုံနဲ့မိုင်နယ်စစ်တပ်မှရှိတဲ့အမ်ပရန်လမ်းပိုင်းကိုလုံခြုံရေးယူထားတဲ့စစ်ကောင်စီကင်းစခန်းနှစ်ခုကိုတောင်တိုင်းပူးပေါင်းတပ်တွေဖြစ်တဲ့ PRA မကွေးအရှိုချင်းကာကွယ်တပ် ACDF နဲ့မင်းမှုကံအမှတ်နှစ်တရင်တို့ပူးပေါင်းပြီးမနေ့ကနိုဝင်ဘာလ9ရက်မနက်7နာရီကမှဒပြိုင်နက်ထဲစီးနှင်းတိုက်ခိုက်ခဲ့တာလို့သိရပါတယ်။ဒီတိုက်ပွဲမှာနှစ်ဖက်အပြန်အလှန်ပစ်ခတ်မှုတွေနဲ့တိုက်ပွဲဖြစ်ချိန်နိုင်ဝက်ခန့်အကြမ်းမှာစစ်တပ်ဘက်ကစစ်ကူတွေရောက်လာပြီးနှစ်ဖက်ပိတ်ဆို့ကပစ်ခတ်ပြီးနက်ရီကန်လေချောင်းရံကာကွယ်စခန်းကဟော်ဝဲဇာလက်နက်ကြီးတွေနဲ့ဇက်တိုက်ပစ်ခတ်လာတာတွေကြောင့်အပိသက်ရှင်လင်းရေမလုပ်နိုင်တော့ဘဲတော်လိုင်းတက်တွေဆုတ်ခွာခဲ့ရတယ်လို့အသိပေးထားပါတယ်။အဆိုပါတိုက်ပွဲများတွင်စစ်ကောင်စီတပ်ဖွဲ့ဝင်10ဦးသေဆုံးပြီးဒဏ်ရာသွားသူတွေကိုနက်ရီကန်လမ်းဟောင်းအတိုင်းကားဆိုင်ကယ်တွေနဲ့စစ်တပ်ဘက်ကသဲထုတ်သွားတယ်လို့သိရပါတယ်။တော်လိုင်းတပ်ပေါင်းစုတွေအနေနဲ့အေရီမြစ်နောက်ဘက်ကျန်ဒေသတွေကိုထိန်းချုပ်စုမိုးနိုင်ဖို့စစ်ရေးရည်မှန်းချက်ဖြင့်ဆောင်ရွက်နေတာဖြစ်ပြီးအမ်ပရန်လမ်းပိုင်းကိုထိန်းချုပ်နိုင်ရေးဟာစီရေးကြီးမှန်းချက်ရဲ့ရှေ့ပြေလှုံ့ရှားမှုဖြစ်တယ်လို့တိုက်ပွဲဝင်တော်လိုင်းအဖွဲ့တွေကဆိုပါတယ်။ဒေသအသီးသီးမှာစစ်နယ်ဝန်တိုးချဲ့လာတာနဲ့အတူတော်လိုင်းအင်အားစုတွေတင်းကြီးတညွတ်ထဲစုပေါင်းအကောင့်ထဲပို့သွားမယ်လို့လည်း PRA မကွေးကထုတ်ပြန်ထားပါလိမ့်ခင်ဗျာ။အခုဆက်လက်ပြီးကံဘလူမျိုးနယ်မှာတပတ်တွင်းအချမ်းဘတ်စစ်တပ်ရဲ့အကြောင်းမဲ့ဖမ်းဆီးခံရသူအရသာ120ကျော်တိရှိလာတယ်ဆိုတဲ့သတင်းကိုတင်ဆက်ပေးမှာဖြစ်ပါတယ်။စကိုင်းတိုင်းကံဘလူမျိုးနယ်မှာအချမ်းဘတ်စစ်တပ်ရဲ့အကြောင်းမဲ့ဖမ်းဆီးခြင်းခံခဲ့ရတဲ့အရသာရေတွက်ဟာတပတ်တွင်း120ကျော်တိရှိလာပြီလို့ကျွန်းလာကံဘလူတက်ကြွလှုပ်ရှားသူများအဖွဲ့ကံဘလူခရိုင်ကပြောပါတယ်။ကာဘို့ထိုင်စကန်ကထွက်လာတဲ့အချမ်းဘတ်စစ်ကောင်စီတပ်ဖွဲ့နဲ့ပြူစောဒီတွေပါတဲ့ပူပေါင်းအင်အား160ခန့်ဟာအော်တိုဘားလ30နေကကြောက်တိုင်တဲ့ကြီးစုကြီးရွာကိုမီးရှို့ဖျက်ဆီးခဲ့ပြီးအိုင်ပေါင်းကြောင်ရွာကပြင်းပပြည်သူ38ဦးကိုဖမ်းဆီးခေါ်ဆောင်သွားခဲ့တယ်လို့ဆိုပါတယ်။ဒီစစ်ကြောင်းဟာနိုဝင်ဘာလ1ရက်နေ့မှာလဲကာဘို့တိုင်တဲ့အတွင်းကဝက်တိုးတောင်ရွာကိုထပ်မံမီးရှို့ဖျက်ဆီးခဲ့တဲ့အတွက်ပြည်သူပိုင်နေအိမ်100နီးပါးမီးလောင်ဖျက်ဆီးခဲ့ပြီးအပြင်းမဲ့ပြည်သူ9ဦးကိုလည်းဖမ်းဆီးခေါ်ဆောင်သွားတယ်လို့အသိပေးပါဗျ။နိုဝင်ဘာလ4ရက်နေ့မနက်ပိုင်းမှာတော့ကာဘိုဗျူအထိုင်ကနေကားသုံးစီးနဲ့ထွက်လာတဲ့စစ်ကောင်စီတပ်နဲ့ပြူစောဒီတွေပါတဲ့ပူပေါင်းအင်အား100ခန့်ဟာဘူးကြီးကြီးပြောက်ကိုဝင်ရောက်ခဲ့ပြီးရွာထဲမှာပိတ်မိနေတဲ့ပြင်းမဲ့ပြည်သူ90နဲ့ညနေ4နာရီခွဲချိန်မှာကြီကုန်းရွာကိုဝင်ပြီးအပြင်းမဲ့ပြည်သူ30ဦးကိုအကြောင်းမဲ့ထပ်မံဖမ်းဆီးခေါ်ဆောင်သွားခဲ့တယ်လို့သိရပါဗျ။ဒါကြောင့်အော်တိုဘာလ30ရက်နေ့ကနေနိုဝင်ဘာလ4ရက်နေ့ထိစစ်ကောင်စီတပ်ရဲ့အကြောင်းမဲ့ဖမ်းဆီးခံရသူပေါင်း122ဦးထိရှိလာခဲ့ပြီးပဲဖြစ်ပါတယ်။ဒါပြင်နိုဝင်ဘာလ9ရက်ညနေ4နာရီဝန်းကျင်မှာလဲဇီးကုံမြို့လက်ဆယ်ရက်ကွက်ကိုစစ်ကောင်စီတပ်နဲ့ပြူစောဒီပူးပေါင်းအဖွဲ့ကမီးရှို့ဖျက်ဆီးသွားတဲ့အပြင်ပြည်မဲ့ပြည်သူတွေကိုဖမ်းဆီးခေါ်ဆောင်သွားတယ်လို့သိရပေမဲ့အသေးစိတ်မသိရသေးတဲ့အတွက်ဆက်လက်စုံစမ်းနေတယ်လို့ကျောင်းလာကံဘလူတက်ကြွလှုံ့ရှားသူများအဖွဲ့ကံဘလူခရိုင်ကထုတ်ပြန်ထားပါတယ်။ကံဘလူမြို့နယ်မှာစစ်ကောင်စီတပ်နဲ့ပြူစောဒီတွေစစ်ကြောင်းထိုးနေရမလဲရွာအထိုင်ကထွက်လာတဲ့စစ်ကြောင်းကာဘိုးအထိုင်ကထွက်ပြီးဇီးကုံမြို့လက်ဆယ်ရက်ကွက်ဘုံကြီးကျောင်းမှာယာယီတက်ဆွဲနေတဲ့စစ်ကြောင်းနဲ့ကံဘလူ6006တက္ကရာတက်ကထွက်လာပြီးနှင်းအင်းရွာကိုရောက်နေတဲ့စစ်ကြောင်းစတဲ့စစ်ကြောင်းသုံးခုနဲ့စစ်ကြောင်းထိုးနေတာလို့သိရပါတယ်ခင်ဗျာအခုတင်ပြခဲ့တဲ့စစ်ရေးသတင်းတွေကို Radio NUG သတင်းတောက်ကိုခန့်ကပေးပို့ထားတာဖြစ်ပါတယ်ခင်ဗျာ
Radio NUG သောတာရှင်များရှင်ခုဆက်လက်ပြီးပြည်တွင်သတင်းများကိုတော့ကျွန်မຫນွေဦးမွန်ကတင်ပြပေးသွားပါမယ်ရှင်မင်္ဂလာညချမ်းပါ2024ခုနှစ်နိုဝင်ဘာလ6ရက်နေ့ Radio NUG ပြည်တွင်းသတင်းတွေကိုတင်ပြပေးသွားမှာဖြစ်ပါတယ် အိန္ဒိယနိုင်ငံတွင်လည်းဆက်ဆံရေးဟာအမတန်မှရေးကြည့်ပြီးမြန်မာနိုင်ငံအတွက်အိန္ဒိယတရုတ်ထိုင်းနိုင်ငံတို့အားလုံးဟာအရေးပါတယ်လို့ NUG နိုင်ငံသားဝန်ကြီးဆိုလိုက်တဲ့အကြောင်းအရာကိုဦးစွာတင်ပြပေးပါမယ်။အိန္ဒိယနိုင်ငံတွင်လည်းဆက်ဆံရေးဟာအမတန်မှရေးကြည့်ပြီးမြန်မာနိုင်ငံအတွက်အိန္ဒိယတရုတ်ထိုင်းနိုင်ငံတို့အားလုံးဟာအရေးပါတယ်လို့နိုင်ငံသားဝန်ကြီးဒေါက်စင်မအောင်ကနိုဝင်ဘာလ9ရက်မှာကျင်းပတဲ့သတင်းစာရှင်းလင်းပွဲမှာဆိုလိုက်ပါတယ်။အိန္ဒိယနိုင်ငံတွင်လည်းဆက်ဆံရေးဟာအမတန်မှရေးကြည့်ပါတယ်။ဆက်ဆံဆောင်ရွက်တာတွေလည်းရှိပါတယ်ပြီးတော့အိန္ဒိယရဲ့မြမရေးပေါ်စိတ်ပါဝင်စားလာမှုကိုပြောရမယ်ဆိုလို့ရှိရင်အိန္ဒိယကဒီမိုကရေစီနိုင်ငံဖြစ်တဲ့ Federal စနစ်လဲကျင့်သုံးတဲ့အခါကျတော့သူ့ရဲ့အတွေ့အကြုံတွေကိုမြမပြည်ရဲ့ပြည်ပခန့်တွေဖြည့်ရှင်းတဲ့အခါမှာမတူညီတဲ့အစုဖွဲ့တွေကိုချင်းကပ်နေရတော့ကျမတို့တွေ့ရပါတယ်ကျမတို့အတွက်အိန္ဒိယကလည်းအရေးကြီးတယ်လို့တရုတ်နဲ့ထိုင်းကလည်းအရေးကြီးပါတယ်လို့ဆိုပါတယ်မြမနိုင်ငံပြည်ပခန့်နဲ့မတူညီမှုဟာအိန္ဒိယနိုင်ငံများပေါ်တက်ရောက်မှုရှိပြီးတော့မြမရေးစူးစမ်းအားထုတ်နေတဲ့မြို့သားညီညွတ်ရေးအစိုးရပေါ်လည်းအိန္ဒိယနိုင်ငံတွေကစိတ်ဝင်စားသင့်တယ်လို့ဝန်ကြီးကဆိုပါတယ်ရှင်။ကနေမြို့နယ်ပညာရေးဘုတ်ဖွဲ့တာဝန်ခံမိသားစုလှုပ်ကြံတက်ဖြက်ခံရတာနဲ့ပတ်သက်လို့ကျူးလွန်သူတွေကိုဖော်ထုတ်ပြီးတရားမျှတမှုရအောင်ဆောင်ရွက်သွားမယ်လို့အိန္ဒိယပညာရေးဝန်ကြီးဌာနထုတ်ပြန်တဲ့သတင်းကိုဆက်လက်တင်ပြပေးပါမယ်။စကိုင်းတိုင်းကနေမြို့နယ်ကမြို့သားညီညွတ်ရေးအစိုးရအန်ယူဂျီရဲ့ပညာရေးဘုတ်ဖွဲ့တာဝန်ခံနဲ့မိသားစုလှုပ်ကြံတက်ဖြက်ခံရတဲ့ဖြစ်စဉ်နဲ့ပတ်သက်ပြီးမိမ့်ပေးစေခိုင်းသူတွေနဲ့ကျူးလွန်သူအလုံးကိုဖော်ထုတ်ကတရားမျှတမှုရအောင်ဆောင်ရွက်သွားမယ်လို့ NUG ပညာရေးဝန်ကြီးဌာနကထုတ်ပြန်ထားပါတယ်။ကနေမြို့နယ်ပညာရေးဘုတ်ဖွဲ့တာဝန်ခံဦးဝင်းထင်နဲ့ဇနီးဖြစ်သူဒေါ်ချင်းချင်းအသေးဝေး၊သုံးလရွယ်သမီးငယ်မတ်ရွှေယူဝစ်လာတို့တပုံးကြီးရွာကအိမ်မှာရှိနေစဉ်နိုဝင်ဘာလ4ရက်ညပိုင်းမှာရက်စက်စွာတက်ဖြက်ခံရတာနဲ့ပတ်သက်ပြီး NUG ပညာရေးဝန်ကြီးဌာနကအခုလိုသိပေးလိုက်တာဖြစ်ပါတယ်။မန္တရားဘက်ကရက်တီဗီတိုင်းပြည်ကောင်းကျိုးဒေသကောင်းကျိုးအတွက်ကိုကျိုးမဖက်ဖယ်ဆောင်ရွက်နေသူဆရာဦးဝင်းထေရိုမီသားစုကုလိုတရားလက်လွတ်ရရဆက်ဆက်မတရားတပ်ဖြတ်ခံရတာနဲ့ပတ်သက်လို့ကျူးလွန်သူနဲ့ကျူးလွန်တဲ့အဖွဲ့အစည်းကိုလည်း NUG ပညာရေးဝန်ကြီးဌာနကပြင်းထန်ကန့်ကွက်ရှုံချထားပါတယ်။ဒီဖြစ်စဉ်နဲ့ပတ်သက်ပြီးအမှုမှန်ပေါ်ပေါက်စေဖို့သက်ဆိုင်ရာဖွဲ့စည်းတည်တည်နဲ့ပူးပေါင်းဆောင်ရွက်သွားမယ်လို့ NUG ပညာရေးဝန်ကြီးဌာနကထုတ်ပြန်ထားပါတယ်။ဝင်းထေရိုမီသားစုတပ်ဖြတ်ခံရတဲ့တပုံကြီးရွာဟာတော်လင်းအင်အားစုတွေထိန်းချုပ်ထားတဲ့ဒေသတစ်ခုဖြစ်ပြီးယူစောတိအချို့လည်းရှိနေတယ်လို့သိရပါတယ်ရှင်။လိမ္မန်းဆိုင်ရာချိုးဖောက်ခံရတဲ့အမှုများတွေတွင်မျိုးသမီးတွေမကပဲမျိုးသား LGBT တွေလည်းပါဝင်ပြီးမျိုးသမီးလူငယ်နဲ့ကလေးသငယ်ရာဝန်ကြီးဌာနကအမှုများတိစောက်ပြီးသက်ဆိုင်ရာတို့ခွဲဝေချထားတဲ့သတင်းကိုဆက်လက်တင်ပြပေးပါမယ်။လိမ္မန်းဆိုင်ရာချိုးဖောက်ခံရတဲ့အမှုများတွေမှာမျိုးသမီးတွေမကပဲမျိုးသား LGBT တွေလည်းပါဝင်ပြီးမျိုးသမီးလူငယ်နဲ့ကလေးသငယ်ရာဝန်ကြီးဌာနကအမှုများတိစောက်ရသက်ဆိုင်ရာတို့ခွဲဝေချထားလို့ရှိတယ်လို့မျိုးသမီးလူငယ်နဲ့ကလေးသငယ်ရာဝန်ကြီးဌာနမှဒုတိယဝန်ကြီးဒေါက်ဤတင်စာမောင်ကဆိုပါတယ်။ကျမတို့ဝန်ကြီးဌာနကိုတက်လာတဲ့အမှုတွေသည်လိမ္မိုင်းဆိုင်ရာချိုးပေါက်ခံရတဲ့အမှုတွေဖြစ်တဲ့ချိုးပေါက်ခံရတဲ့အထက်မှမျိုးသမီးတွေမကဘူးမျိုးသားတွေ LGBT တွေလည်းပါတယ်။ကလေးသငယ်နဲ့မျိုးသမီးတွေလည်းပါတယ်။ပြင်ကိုယ်တရင်ဖြစ်ထုတ်ဖို့ပြောကြပူရမှာကာယကံရှင်စိတ်ဆန္ဒရန်ရေးကြည့်တယ်ဆိုတော့မှုတင်တဲ့ခါမှာတော့နံပါတ်နဲ့တင်တယ်နံပါတ်အလွဲပြောင်းနဲ့တင်ကြရတာဖြစ်တယ်လို့ဆိုပါတယ်သို့သောကြောစောမှုများကိုပြည်သူလူထုနဲ့ညီနာ၍တရင်ထုတ်ပြန်ရှင်းလင်းလေးရှိတယ်လို့ဆိုပါတယ်ရှင်နိုဝင်ဘာလ15ရက်နေ့မှာဒီဇင်ဘာလ5ရက်နေ့ထိ SDB token တစ်ခုကို 0.0025 ဒေါ်လာနှုန်းဖြင့်အနည်းဆုံးဒေါ်လာ10မှစတင်ရင်းနေပြီးရှယ်ယာပိုင်ရှင်ဖြစ်ပါဝင်နိုင်တဲ့တရင်ကိုလည်းတင်ပြပေးပါဦးမယ်မေမာလ15ရက်နေ့ကနေဒီဇင်ဘာလ5ရက်နေ့ထိ SDB token တစ်ခုကို 0.0025 ဒေါ်လာနှုန်းနဲ့အနည်းဆုံးဒေါ်လာ10ကနေစတင်ရင်းနေပြီးရှယ်ယာပိုင်ရှင်ဖြစ်ပါဝင်နိုင်ပြီလို့ SDB ဘဏ်ကမေမာလ6ရက်မှာတရားဝင်တည်ပြီးကြေညာပါတယ်။ဒီပေါင်းများစွာဝေးလံခက်ခဲတဲ့နိုင်ငံတော်သစ်စီကိုအတူထွက်ခွာလာခဲ့ရတာနောက်ဆုံးအချိန်ရောက်ရှိလာပါပြီ။မျိုးဥပရဲ့ ICO Round 2မှာဤသူအလုံးရဲ့ ਈ မန်ချက်နဲ့မဟာမိတ်သွေးချင်းတို့အနာဂတ်ကိုပြန်လည်ပိုင်ဆိုင်စေမဲ့အိမ်ပြန်ခီးစဉ်ကိုခေါ်ဆောင်သွားဖို့အသင့်ဖြစ်နေပါတယ်။ပထမချိန် ICO နဲ့နိုင်ရှင်လိုက်ရင်ဒီတစ်ချိန်မှာတော့ 2.5 ဆပိုပြီးတည်ငြိမ်စွာရွေ့လာနိုင်ခဲ့ပါတယ်။နိုဝင်ဘာလ15ရက်နေ့ကနေဒီဇင်ဘာလ5ရက်နေ့ထိ SDB token တစ်ခုကို 0.0025 ဒေါ်လာနှုန်းနဲ့အနည်းဆုံးဒေါ်လာ10ကစတင်ရင်းနေပြီးရှယ်ယာပိုင်ရှင်ဖြစ်ပါဝင်နိုင်ပြီလို့ဆိုပါတယ်။ရွေးပန်ဖွင့်လျက်အချိန်3မိနစ်သာလိုအပ်ပြီးစကောင်းစီလောက်ခံပန်းတွေမှာတနင်္ဂနွေစုတဲ့အတွန်းတော့ဟာဆိုရင်နွေးဘန်ကပေးတဲ့အတွန်းုံထက်နေပါတယ်လို့သိရပါတယ်ရှင်။ Clean Yangon ရဲ့စီပေးရှောင်သွေးခြင်းများအတွက်လူတိုက်ရအစီအစဉ်စစ်ဆောင်စကန်း15ခုအိမ်အောင်စုပေါင်း1012စုကပါဝင်နေတဲ့တဲ့ရင်ကိုလည်းတင်ပြပေးပါဦးမယ်။ Clean Yangon ရဲ့စီပေးရှောင်သွေးခြင်းများအတွက်လူတိုက်ရအစီအစဉ်စစ်ဆောင်စကန်း15ခုအိမ်အောင်စုပေါင်း1012စုကပါဝင်နေတယ်လို့နွေမှာ6ရက်မှာ Clean Yangon ကအသိပေးဖော်ပြပါတယ်။ ဒီဝေဆောင်သွေးခြင်းများအတွက်လူတိုက်ရအစီအစဉ်လေးကို2024ခုနှစ်အောက်တိုဘာလကနေစတင်ပြီးဆောင်ရွက်ထားပါတယ်။ဒီတွင်ပြပစေတနာရှင်များကိုစာကျွန်တော်တို့ကလင်းရန်ကုန်မှဆောင်ရွက်နေခြင်းပဲဖြစ်ပါတယ်။ဒီစီစဉ်ရဲ့အဓိကရည်ရွယ်ရင်းကတော့လူရှင်ကိုပဲအမြဲတမ်းမျှော်နေစရာမလိုပဲကိုယ်ခွန်ကိုယ်အားနဲ့ပါဝင်ဆောင်ရွက်ရင်စခန်းတွင်းမှာရမငွေရရှိစေနိုင်ဖို့ပါပဲ။စေဘေးဆောင်စခန်းတွေမှာနာရီ၊တာရီ၊ရိတ်ခါပြက်လက်မှုအစရှိသဖြင့်ရေးပေါ်လိုအချက်တွေရှိလာတဲ့အခါဖြည့်ရှင်းနိုင်ကြဖို့အတွက်လူတိုက်ရအစီအစဉ်ကိုကလင်းရန်ကုန်မှအကောင့်ထည့်ဖော်ပေးခြင်းဖြစ်ပါတယ်လို့ဆိုပါတယ်။လက်တလုံးအနေနဲ့စေဆောင်စခန်း15ခုအိမ်အောင်စုပေါင်း1012စုလူရေပေါင်း4529ဦးဟာကလင်းရန်ကုန်ရဲ့လူတိုက်ရအစီအစဉ်မှာလှုပ်ရှားပါဝင်နေပြီလို့သိရပါတယ်ရှင်။ဇမစီဥစုနဲ့၎င်းရဲ့လက်ပါစင်များကြောင့်မျိုးတော်လင်းကာလာတွင်သိဆုံးခဲ့ရသည့်ဒီမိုကရေစီရဲ့လှုပ်ရှားသူများနဲ့ပြည်သူစုစုပေါင်းမှာ9928ဦးအထိရှိလာတဲ့သတင်းကိုဆက်လက်တင်ပြပေးပါမယ်။ဖေဖော်ဝါရီလ1ရက်2022ခုနှစ်မတရားဆ ਿਆ နာလူမှုဖြစ်စဉ်စတင်ချိန်ကနေနိုဝင်ဘာလ5ရက်2024ခုနှစ်အထိဂျမစီဥစုနဲ့၎င်းရဲ့လက်ပါစီများကြောင့်မြို့တော်လိုင်းကာလာတွင်သိဆုံးခဲ့ရတဲ့ဒီမိုကရေစီရဲ့လှုပ်ရှားသူများနဲ့ပြည်သူစုစုပေါင်းမှာ9928ဦးရှိခဲ့ပြီဖြစ်တယ်လို့ AAPP ကဖော်ပြပါဗျ။ဒါအပြင်မတရားအာဏာလုမှုဖြစ်စဉ်နဲ့ဆက်ဆက်ပြီးဖမ်းဆီးခံခဲ့ရသူစုစုပေါင်း 19,632 ဦးရှိပြီးအဲ့ဒီထဲမှာ 21,081 ဦးမှာထိမ့်သိမ်းခံနေရဆဲဖြစ်ကထိမ့်သိမ်းခံနေရသူများအနက်မှ 9,488 ဦးမှာထောင်ဒဏ်ချမှတ်ခံထားရပါတယ်ရှင်။ခုတင်ပြခဲ့တဲ့သတင်းတွေကို Radio Energy သတင်းတောက်မင်းတီဟန်မှပေးပို့ထားတာဖြစ်ပါတယ်ရှင
်။မင်္ဂလာပါရှင်။မနက်ဖြန်နိုဝင်ဘာလ9ရက်နေ့အတွက်မိုးလေဝသခန့်မှန်းချက်တွေကတော့မြန်မာနိုင်ငံအထက်ပိုင်းနဲ့အလဲပိုင်းတို့မှာအရှိမြောက်အရှိဘက်ကလေးတွေပြောင်းလဲတိုက်ခတ်လာနိုင်ပြီးမြဝကျွန်းမော်နယ်တောင်ပိုင်းဒေသတွေမှာလည်းအရှိမြောက်ဘက်ကလေးတွေပြောင်းလဲတိုက်ခတ်လာနိုင်ပါတယ်။မြန်မာနိုင်ငံမြောက်ပိုင်းမှာညအပူချိန်တွေအနည်းငယ်ပြန်တက်လာနိုင်ပါတယ်။ဘင်္ဂလားပင်လယ်အခြေအနေကတော့ဘင်္ဂလားပင်လယ်တောင်ပိုင်းနဲ့ကပလီပင်လယ်ပြင်တို့မှာတိမ်အထင်အရင်ဖြစ်ထွန်းနိုင်ပြီးကျန်ဘင်္ဂလားပင်လယ်မှာတိမ်ကင်းစင်နိုင်ပါတယ်။ဘင်္ဂလားပင်လယ်အနောက်တောင်ပိုင်းမှာရောက်ရှိနေတဲ့လေပြင်းနဲ့ရေဝန်ဟာပိုမိုအကောင်လာနိုင်ပါတယ်။မိုးအခြေအနေကတော့လီဘီယာနဲ့ရေဝံအရှိန်ကြောင့်ချင်းပြည်နယ်၊ရခိုင်ပြည်နယ်၊အီယာဝတီတိုင်းနေပြီးတော့မကွေးတိုင်း၊မန္တလေးတိုင်းနဲ့ရှမ်းပြည်နယ်တို့မှာအချိန်ခါမဟုတ်နေရအနှံ့ပြမိုးတချုံရွာနိုင်ပြီးရခိုင်ပြည်နယ်နေပြီးတော့မကွေးတိုင်း၊မန္တလေးတိုင်းနဲ့ရှမ်းပြည်နယ်မြောက်ပိုင်းတို့မှာနေရာကွက်ပြီးမိုးကြီးနိုင်ပါတယ်။ကြံဒေသတွေမှာနေရာကျကျကနေနေရာကွက်ကြားမိုးထချုံရွာနိုင်ပါတယ်။ပင်လယ်ပြင်အခြေအနေကတော့မြမပင်လယ်ပြင်မှာလေဟာတောင်အရှိတောင်ဘက်ကနေတနားရီကိုစက်မိုင်ကနေ15မိုင်ခန့်တိုက်ခတ်နိုင်ပြီးလှိုင်းအထင်အရင်ရှိနိုင်ပါတယ်ရှင်။
ဒီတော့ရတယ်ဦးငါငွေလဲလိုက်တော့မယ်နော
်အဟုတ်ဒါဆိုရင်ဆက်လိုက်မှာနော
်ငွေထုတ်မယ်ငွေလွှဲမယ်ချင်းနေတော့ငွေရည်ရဲတယ
် Hey ဒီမှာ STV ရှိတယ် Currency 10မျိုးတစ်ကဘာလုံးဆိုင်ရလွှဲလိုက်ဟောဟောအလုံးပြောဒီ STV
ထီထိုးမထီထိုးမ
ဟာအမေဘယ်ထီထိုးမလို့လဲဘောမထီဖြစ်နေမှာနော
် Hey ဒီမှာငွေဦးတည်ရှိတယ်ဒီပေါင်းရင်အကောင့်ထဲတိုင်ရရောက်လို့တော်နေရေထောက်
ဒီမှာဆက်လက်တန်းလှည့်နေပါတယ်ကုဆက်လက်ပြီးဒေါ်လေးဒီဂီတာအစီအစဉ်မှာတော့တေးရီကိုသူတေးဆိုနေဖုံလက် featuring လင်းလင်းဒေါ့ကိုသူအောင်လုံးမြမင်းခန့်တို့ရဲ့တနေ့ဆိုတဲ့တေးသချင်းလေးကိုထုတ်လွှင့်ပေးပါမယ်ရှင်
တောင်းရဲ့မေးရနဲ့တာရိနဲ့အဖေရဲ့ကရုဏာတွေဒီလိုပြည့်တဲ့တွေနဲ့ကွဲကွန်ရရမိသားစုရင်းများဒန်းဆောင်နိုင်ခွင့်တနေတော့ရမယ်လေအမှန်တရားနဲ့လူခွေရှိတွေ့တော့ရစောလာရမယ်လေရောက်ကြည့်ချက်တော့ကောင်းငါတို့ရဲ့ခေါ်တောင်းတွေအနာရှင်ပြည်နေခဲ့မြတ်ကားစီချိန်ခံငါတို့ရဲ့ချစ်ညီတွေ
naga face ya de myo de ne ma na do au mien bo ne ne ja de la ne they pale me ya nai sha de a me ye ne shi tre me to ga re de a ta she ni ya ga ro ni nya nya the jagging chain ma go so le cha ma se a ma ta sha le lu kwe she twa ma ro re so ya me le yo ji che twa
Radio NUG ရဲ့ဒီကနေ့ညထုတ်လွှင့်မှုနောက်ဆုံးအစီအစဉ်မှာတော့ဒိုင်းနာဘာသာစကားထုတ်လွှင့်မှုအစီအစဉ်ဖြစ်ပါတယ်။ရှေးပိုးကင်ဘာသာနဲ့ပတ်စင်သတင်းများကိုနှွေဦးသက်သာကတင်ပြပေးပါမယ်ရှင်
။ဟောချွန်လာဆိုင် Radio NUG ကလက်နှွေအထောင်ပံ၊စကက်ကေထောင်းအကန့်အကျုံးတယ်လီဖုန်းနော်၊မလော်ဘလော့ထောင်းပါ၊ဖလုံမှုန်ထောင်းပြသစကိုင်းလို့စီလို့ရဲ့နှွေဦးသက်သာလို့ချက်ပလက်နိုင်လက်နော်ချက်ရောထောင်းတောင်းချက်တီကရောက်ပွင့်ယူတာပေါင်းဒီတာရှာထောက်ချလောင်တန်ဒူအဝိဒါနော်ကာကွယ်ရေးဟွန်းဒူလောဝိဒါချက်ပလက်ချက်ရောထောင်းတောင်းချက်တီကရောက်ပွင့်ယူတာပေါင်းဒီတာရှာထောက်ချလောင်တာဒူအဝိဒါနော်ကာကွယ်ရေးဟွန်းဒူဦးရီမူလောဝိဒါစီလို့နိုဝင်ဘာလရဲ့တောင်းခါကာကွယ်ရေးဟွန်းကြီးဦးရီမူလောဝိဒါချက်ခိုင်အနိုင်ပွင့်ယူ BDFM ဆိုင်လောထားဝိဒါစီလို့ချက်တီကရောက်ပွင့်ယူတာပေါင်းထောက်ချလောင်တာတာရှာထောက်ချလောင်တာဒူဝိဒါနော်စီလို့တာပေါင်းတဲ့နော်ဖီလောင်ဝေးတာမအကြုံလီချမီယာနောင်လောင်ဝိဒါချက်တာမွယ်ဝိဒါစီလို့အသိထုတ်ချလောင်တာယူ ဒူဝိဒါနောစီလောတာရှာနောတိအတိတမခေခံချဖိုက်ချမထခဝိဒါကိုအော်ဖီဝိဒါချတိကေယအကမဘူမချံဖီအောဝိဒါယူဝွန်တူလောဝိဒါစီလောအညာချလောင်တာချတော်ဖွင့်ဦးတာပေါင်းတာရှာအောဝိဒါချလောင်ခိုင်အောင်ဖွင့်အောင်ထိတ်မဘူမချံဖီအောဝိဒါယူချတိကေယအကမွေဝေခလိုလောင်မြောင်စိတ်မနေနောဝွန်တူလောဝိဒါစီလောချက်ပလန့်အနိုင်နေအော်စတေးရီးယားတိကပီတိုရီးယားခေါင်ကနောက်ပန်ပတော်ဝေကချင်း NTP Federation ကွန်ဆက်လူအခွင့်အရေးနိုင်ငံလကဝန်သူလီထောင်ဝိဒါချက်ပလန့်အော်စတေးရီးယားတိကပီတိုရီးယားခေါင်ကနောက်ပန်ကိုကချင်း NTP Federation ကွန်ဆက်ယူနိုဝင်ဘာလ9ရက်ခါပတော်ဝေတာကအန်ယူဂျီအစိုးရလူအခွင့်အရေးစမာဝန်သူလောင်ထောင်နိုင်ငံလကဝန်သူခွန်ပန်ဟန်ထံလီထောင်ဝိဒါနော်နိဘာချက်ပလန့်နော်စီလောချက်တော့ချက်လေယူနိုင်ငံလကဝန်သူနော်အခုကြည့်ပကုတ်ဘောကောင်ပကုတ်အတုတတာပိုင်အခါယူဖီးကန်ဖီးပြပါလဖာနော်စိုက်ခုတ်စိုက်တာပါအော်လော်ဝိတာစီလောအခါယူဆိုင်ဘူပယံခေါန်ထံပိတာဟေအေယူထိုင်ဆိုင်ဘူဘာကချက်တာမနိုင်အော်ဝိတာတန်တန်ကွန်တော့အဖနော်ကချင်းခေါကနော်ဖန်ဘာကချက်တာမနိုင်အော်ဝိနှိမ့်သိမ့်ပလဲလာနောင်တိခေါပယံယူအေတုခုန်ဒီနိုင်ငံကဆိုင်ဘူချက်တာနောက်ထားတိခေါလဘိမွေဝိတာစီလောမချုံမနဲ့ချက်တေဝိတာအာနာခခေါပယံအခိုင်ချုံယူကောင်းမညာမဘူမချံဖီအိုဝိဒါတိတိချာချာနော်တိဒေယူကရိရာရှာအဂိုင်ယူအဂိုင်အကျုံးလဖာအကောင်နိုင်ငံတကာတဲ့အော့ခုယူအိုဝိဒါယူယူဖီထိုင်ပယောင်ကောင်လနီဝိဒါနော်စီလောအခါယူတိဣစရေဒီပါလက်စတိုင်းအဂိုင်ကျုံးကဲထောင်းထိုင်အကုကျုံးနိုင်ငံတကာအော့ခုယူထားဝိဒါယူယူထိုင်ခေါပယောင်လော့အိုဝိဒါနော်ချက်တုံတုံတုံတာချမချမဘူမချံလနီအိုဝိဒါတိခေါပကုတ်စုပူလဖာဒေချခုချက်ကောင်မဘူမချံဖီအိုဝိဒါအကုကျုံးချေယောထောင်းတန့်ချတိကရန်ယူလက်နေမအထောင်းအောဂုတ်ခန့်ဝိဒါနောအောင်းအောင်ပါဝိဒါစီလောခလူလောင်ခံပကုတ်တုတ်တန်တာပိုင်ဝိဒါကုကျုံဒီချတိချာအောခံပယံမဘာခလူလောင်ဝိဒါနောချောင်းထွက်လောဝိဒါချခိုင်နောလောဝိဒါစီလောချက်တော့ချက်လေယူဗီတိုရီးယားခေါင်ကနောက်ပန်ကချင်းအကုံလွဲ KAV တိုက်ကူပတော်မာဖီဝိဒါနောဒီယာပါစီလောချက်ပလန့်အနိုင်တန်ခံပယံဖန်ဟမုံတယ်ကျုံယူဘာထုတ်ဝိပယံတာချူဖာဝိလူအခွင့်အရေးအမိန်မဲလကပါဒါခုန်ထိုင်ဒီချပုန်ချုံမှချုံချက်ပလန်အောက်ခုယူခွာပြီးဝေနိုင်ငံရေးအကျင့်သားအကုံလဲချက်မနိုင်လောင်ထားသည်သူတေသနလောင်ထောင်းဖန်အောက်ခုအောက်ခုယူထားချက်တော်ပฏิပက္ခအဖန်ခေါပယောင်ဖန်ဟမုံးတဲ့နော်မားထုတ်ဝေပယောင်သားဂျူဖာဝေလူအခွင့်အရေးအမိန်မိန်ဒီကဤဒီလိမ့်ပိုင်းစမလကိုင်းတော်သည်ဘာချပုန်ချုံမှချုံအဝိတာနော်လောဝိတာစီလောနေထုံနေချစ်လိမ့်နေအောက်ကုလဖန်စကိုင်းတိုင်းအင်းတော်မြို့မှာတန်ခါပြပွဲကိုဖုန်းနီပိထဝိတာဟမုံတယ်လကျုံယူပယံတာဖုန်ချုံဝိတာကိုဂိတ်ဖရထိုင်အောဝိတာနော်တိရပါဝိတာယူလောဝိတာစီလောအော်ဒူဘာလာနေချစ်ခုတန်ခါတိုင်ခေါကနောပင်လောင်းတော့ကနောဖန်အယောင်ရဲ့ချစ်ခုနေဟမုံလကယူပယံတာဖုန်ချုံအောဝိတာနော်နိဘာချက်ပလန်နော်စီလောချက်ပလန်အလောင်းခိုင်ထားလပါနော်ပကုတနလောင်းတဲ့ဖာဒူစောတကတော့ကနောစင်ယူခင်းတဝအိုပယံတာအောနိတာကို PDF အကုံလဲလီဒါဝိဒါခပယံတာတိဝိဒါတန်ကနင်ထားလဲနဲ့ဒီခဲရင်ချက်ပလန်ပကိုးတနလောင်ကလပါဒူကြောက်တကတော့ကနောစင်ယူခင်တဝဖွန်ပယံတာအောနိထားလဲကျုံယူ PDF ပွန်ဒိတာကုံလဲလီဒါဝိဒါခပယံတာတိဝိဒါတန်ကတိနေထားလဲနဲ့ဒီခဲရင်နောစီလောပကိုးတနလောင်ကလပါဒူကြောက်တကတော့ကနောစင်ယူခင်တဝဖွန်ပယံတာအောနိထားနောမွယ်ဝေတောင်ပိုင်းစစ်တေတာအနိုင်နေစစ်တေတာခွဲတက်ရင်တန်ထွန်းနွေရနေအတူကွန်မန်တို့တက်ရင်ယူမာနီစစ်ကြောင့်ဒီ KNL တက်ရင်ခွင်ပွန်ဒိတ်တာအကုန်လဲနိုဝင်ဘာလလက်တောင်းခါနောင်းလောင်လီတာဝိတာအကုကျုံပယောင်တာသိဝိတာတန်ကတောင်ပိုင်းစစ်တီတာရည်သူကွယ်ရေးတက်မတော့ PDA ထောက်ထောင်းဝိတာချက်ပလန်တော်စီလို့ချက်တော်ပန်ပယောင်တာ GFD လကူ GFD တိတ်နာတာလျံနွေချစ်လိပ်လို့ GFD ဂျပါတန်တို့ကိုလောက်ကြီးနိုင်ချစ်ခွေပလောက်တီအခါခွန်တန်သာတိတ်နာတီကျူတီတိတ်နေထားဝိတာစီလို့ချက်တော်ကဲထောင်းကုန်တယ်လားပယံတာဘာထိုင်ဒူဝိဒါကုကျုံစင်ယူကုတ်တဝဖွဲ့ကိုခါထိုင်ဝိဒါလေးတိတ်နာဖာဒူတဝဘူချန်နေကဘာထိုင်အောဝိဒါနော်ဒီရပါစီလို့ချွတ်နာကန်လူအနေယူကြည့်ဗီဒီယိုစတောက်လေတပုဝယ်မှုဖာကမလို့တဲ့ကိုကလေးချက်ကုတ်ချက်တာဒူမာလို့ဆိုင
်ဒီကနေ့ကတော့ဒီညနေပဲ Radio NUG ရဲ့အစီအစဉ်လေးကိုခਿੱတရနာလိုက်ပါမယ်ရှင်မြန်မာစံတော်ချိန်မနက်၈နာရီခွဲနဲ့ည၈နာရီခွဲအချိန်တွေမှာပြန်လည်ဆုံတွေ့ကြပါစို့ Radio NUG ကိုမနက်ပိုင်း၈နာရီခွဲမှာ line to 16 meter 17.9 MHz ညပိုင်း၈နာရီခွဲမှာ line to 25 meter 17.6 MHz တို့မှာဒိုင်းရိုက်ဖမ်းလို့နိုင်စေပါပြီမြန်မာနိုင်ငံသူနိုင်ငံသားတွေကိုစိတ်နှပြစမ်းမချမ်းသာလို့ဘေးကင်းလုံခြုံကြပါစေလို့ Radio NUG အဖွဲ့သူဖွဲ့သားတွေကဆုတောင်းနေကြကုန်ပါတယ်ရှင်မြေသားမြို့တွေအစိုးရရဲ့စက်တော်ရုံးတွင်အချက်အလက်တွေလုပ်ပြနေကြတာက ထုတ်လင်းနေတဲ့ Radio Energy ဖြစ်ပါတယ်။ San Francisco Bay Area အခြေစိုက်မြန်မာပြည်သားစုတွေနဲ့နိုင်ငံတကာကစိတ်နှာရှင်တွေအားပေးနေတဲ့ Radio Energy ဖြစ်ပါတယ်။အရေးပေါ်ကအောင်ရမည်